နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တက္ကသိုလ်ရိပ်သာလန်ကနေအိမ်ကိုလေလံတင်ရောက်ပြီးအမွေပိုင်ဆိုင်မှုဖြစ်တဝက်စီခွဲယူဖို့အကိုပြုသူဦးကောင်ဆန်းဦးကနေပြည်တော်မှာရှိတဲ့ပြည်တော်စုတရားလွှတ်တော်ချုပ်ရုံးမှာမနေ့ဗိုလ်ထူးနေ့ကနောက်ဆုံးအဆင့်အယူခံရှောက်လွှာတင်သွင်းလိုက်ပါတယ်။နေအိမ်ခြံဝင်းကိုတဝက်စီအမွေခွဲဝေပြီးသားဖြစ်ပေမဲ့ဦးကောင်ဆန်းဦးဘက်ကမကြေနပ်ပဲတရားရုံးအဆင့်ဆင့်အယူခံတင်တာပယ်ချခံရပြီးတဲ့နောက်အခုနောက်ဆုံးအဆင့်အဖြစ်ထပ်ပြီးတော့ကြိုးစားတာပါ။မှန်ရင်ကျန်တိုင်းကအပြည့်အစုံပြောပြပါမယ်။
နဲ့အိကအကျဲရှိတဲ့အမှတ်54တက္ကသိုလ်ရိပ်သာလန်းနေအိမ်ခြံဝင်းအမွေရလုံမှုနဲ့2000ပြည့်နှစ်ခရဲကအကိုဖြစ်သူဦးအောင်ဆန်းဦးဟာညီမဖြစ်သူဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုခဲ့တာပါကယ်လီဖိုးနီးယားပြည်နယ်အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့ဦးအောင်ဆန်းဦးအနေနဲ့1983ခုနှစ်မှာအမေရိကန်နိုင်ငံသားခံယူထားသူဖြစ်တဲ့အတွက်နိုင်ငံခြားသားတအုပ်အနေနဲ့မြန်မာနိုင်ငံမှာတရားဝင်မြေယာပိုင်ဆိုင်ခွင့်မရှိတဲ့ဥပဒေပေါ်မူတည်ပြီး2001ခုနှစ်မှာအထက်တရားရုံးကနေအမှုကိုပယ်ချခဲ့ပါတယ်။နောက်တစ်ကြိမ်2011ခုနှစ်မှာရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာဦးအောင်ဆန်းဦးဘက်ကအမွေမှုကိုထပ်ပြီးတင်ရမှာချမ်းမြေကိုတဝက်စီပိုင်ဆိုင်ခွင့်ရှိကြောင်း2012ခုနှစ်ဇွန်လမှာတရားရုံးကဆုံးဖြတ်ခဲ့ပါတယ်။နှစ်ထပ်အိမ်မကြီးအပါအဝင်အေးအကံပတ်ချမ်းကိုဒေါအောင်ဆန်းစုကြည်ရခဲ့တဲ့အပေါ်သူ့အနေနဲ့ကျေနပ်မှုမရှိဘဲနှစ်အတန်ကြာတရားရုံးအဆင့်ဆင့်အယူခံတင်ပယ်ချခံခဲ့ရပြီးတဲ့နောက်မနစ်အောက်တိုဘာလ18ရက်နေ့မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ရုံးချုပ်မှာဦးအောင်ဆန်းဦးအနေနဲ့ကိုယ်တိုင်အယူခံရှောက်လွှာတင်သွင်းခဲ့တာဖြစ်ပါတယ်။အားလုံးကိုလေးလံတင်ရောင်းချပြီးတဝက်စီခွဲဝေယူဖို့သာသူ့အနေနဲ့လူလာကြောင်းတရားရုံးအထက်သတင်းတောက်တွေကဦးအောင်ဆန်းဦးကအခုလိုပြောပါတယ
်။အခုကပစ္စည်းခွဲလို့ကတော့ဤလို့ကမလို့ဘူးလေ။အိမ်ပါလားမပါလားအဲ့ဒါမလို့ကျင်ကျွန်တော်တို့ကဟိုလေးလံပစ်ပြီးတော့ရတဲ့တံပိုးကိုကြောက်တော့ခွဲမယ်ဒါအရှင်းဆုံးပဲအဲ့ဒါကိုကျွန်တော်တောင်းဆိုအဲ့ဒါလည်းဘာမှမတရားဟိုတောင်းဆိုတော့မှမဟုတ်ပဲရှင်းရှင်းနဲ့ပဲဟုတ်တယ်မှာအဲ့ဒီလေးလံပစ်ပြီးတော့ဒီဒီဘလူကပဲအချမ်းပါလဲဘာမှမဆိုင်တော့ဘူးတံပိုးကဟိုတက်စီပါပြေးပြီးရောက်တော့ရရင်ပြီးတာပဲ
ဦးအောင်ဆန်းဦးရဲ့ရှေ့တွင်ဦးဝေးလွင်ကအမှုနဲ့ပတ်သက်လို့အဆင့်ဆင့်အယူခံတင်ဖို့စူးစမ်းခဲ့ပုံနဲ့ရန်ကုန်တိုင်းတရားလွှတ်တော်ကနေပယ်ချခဲ့တဲ့အတွက်အခုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာအယူခံတင်သွင်းခဲ့ရတဲ့အခြေအနေကိုသတင်းတောက်တွေကခုလိုပြောပြပါဗ
ျ။ပနမဒီကအရင်ရှိတယ်။ပနမဒီကပနမပနကုန်ခွဲတယ်ပေါ့တရားတော်။အဲ့ပနမဒီပေါ်မှာဆင့်ဆင့်ယူခံနေတက်ကြတယ်။ပြီးတော့မှကျွန်တော်ကော်မရှင်နာပြန်စီရင်စစ်ဆေးတယ်။ကော်မရှင်သားပြစ်စီစင်းကောက်တာပေါ့။သိသေးတယ်အဲကော်မရှင်ကအစီအစဉ်ပြန်တင်တယ်အဲ့ဒီပုံမှာကျတော့ပြီးလက်ဒီရတယ်ပြီးလက်ဒီကိုကျွန်တော်တို့ဘက်ကပြန်မှန်တက်နေတာပြီးလက်ဒီပုံမှာကျွန်တော်တို့ဘက်ကလိုအပ်ချက်တွေရှိလို့မတင်တတ်လို့ပေါ့ဗျာအဲ့ဒီပုံမှာတက်နေအခုဒီထိရောက်လာ
အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးကိုဦးအောင်ဆန်းဦးဘက်ကအယူခံတင်သွင်းပေမဲ့လည်းတရားရုံးဘက်ကအယူခံကိုလက်ခံသင့်မခံသင့်ဆုံးဖြတ်မဲ့အဆင့်ကိုစောင့်ကြည့်ရအောင်မှဖြစ်တယ်လို့မြန်မာနိုင်ငံရဲ့ဥပဒေရေးရာကိုလေ့လာနေသူဦးမင်းလွင်ဦးကပြောပါတယ
်ဒါကတော့အခုပြည်သက်ဒီဂရီချမှတ်ပြီးရဲ့ပေါ်မှာဆုံးဖြတ်တယ်ဆုံးဖြတ်ချက်ကိုမချိနှက်တဲ့အတွက်တရားရုံးချုပ်ကိုအထူးယူခံအနေနဲ့လျှောက်ထားတဲ့ကိစ္စဖြစ်တာပေါ့နော်ဒါတရားစီရင်ဆိုင်ရာမှာဆိုရင်တော့အထူးယူခံမှုဟာနောက်ဆုံးအဆင့်ပဲပေါ့ပထမအဆင့်မှာကသရေကိုကပလက်ခံပြီးသားလို့လေဒီကျမ်းမှာကျွန်တော်သိရတယ်အဲ့တော့ကအထူးယူခံအနေနဲ့ဒါလက်ခံသိမသိကြားနာပါကျင်းကြတာအောင်မှာမဟုတ်သေးပါဘူးလက်ခံသိမသိရှားနာပြီးတော့မှလက်ခံသိနေဆိုမှလက်ခံပြီးတော့ကျစေဆုံးဖြတ်မှာပေါ့နော
်အမေရိကန်နိုင်ငံသားဖြစ်နေတဲ့ဦးအောင်ဆန်းဦးအနေနဲ့အခုလိုချမ်းမြေပိုင်ဆိုင်မှုအမွေခွဲယူတာနဲ့ပတ်သက်လို့မြန်မာနိုင်ငံဥပဒေကြောင်းအရဘယ်လိုရှိနေသလဲဆိုတာကိုတော့ဦးမင်းလွင်ဦးကအခုလိုပြောပါတယ
်နိုင်ငံသားဖြစ်တဲ့ဦးအောင်ဆန်းဦးအနေနဲ့ကတော့အမွေရပြီမဲ့လေမြေပိုင်ဆိုင်ခွင့်ရမှာမဟုတ်အဲ့ဒီအတွက်ကြောင့်မြေကိုရောင်းရမှာပဲဖြစ်တယ်။ရောင်းတဲ့အခါကျတော့အစိုးရပြောသလိုပေါ့နော်။သူ့ပဲကော်မရှင်နာတွေကနေခွဲစိတ်ပေးထားတယ်သူ့ပဲချမ်းမှာမြေကြီးနဲ့တထတိုက်ပြပဲရှိတယ်ဆိုတော့ထင်တော့ဈေးမရတဲ့အတွက်လောဘတက်ပြီးတော့ဒီဥစ္စာရနိုင်ကောင်းရဲ့ဆိုပြီးတော့ဆက်ကုန်နဲ့ချက်ပြပေါ့ရ။ပိုက်ဆံလေးပူရလို့ရညာနော်။နောက်ဒီချိန်မှာတော့အောင်ဆန်းစုကြည်လက်ထက်မှာတရားစီရင်ရေးကအမြမတာဖြစ်နေပြီလား။အဲဒီလိုမျိုးတွေလုံးချင်တဲ့နိုင်ငံဥတီကျလဲပါတာပေါ့ဗျာ။ဒါကြောင့်ဒီမျိုးကိုဆွဲတယ်လို့ကျွန်တော်က
ဖခင်ဖြစ်သူလွတ်လပ်ရေးပြီးသူကပူကျော်အောင်ဆန်းလှုပ်ကြံခံရပြီးတဲ့နောက်လက်ရှိပြရတဲ့အဖြစ်ဖွင့်လှစ်ထားတဲ့ရန်ကုန်တာဝါလိန်နေအိမ်ကနေတက္ကသိုလ်ရိပ်သာလန်နေအိမ်ကိုမိခင်ဖြစ်သူဒေါခင်ကြည်နဲ့အတူပြောင်းရွှေ့နေထိုင်ခဲ့ကြတာဖြစ်ပါတယ်။အခုလိုနေအိမ်အမွေကိစ္စနဲ့ပတ်သက်လို့ဥအောင်ဆန်းဦးရဲ့တရားစွဲဆိုတဲ့လုပ်ရက်ဟာဖခင်ပူကျော်အောင်ဆန်းနဲ့မိခင်ဒေါခင်ကြည်တို့ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့မြင်ကြောင်းမြမရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကမြင်ပါတယ်။
အင်္ဂါရေးအရာကြည့်ရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့ဖခင်တပည့်ရဲ့ကောင်းဆောင်ပူကျော်အောင်ဆန်းရဲ့တာကြီးဆိုတော့ကျွန်တော်တို့ကတမတမုထလေးစားတဲ့ပုဂ္ဂိုလ်တယောက်ကတရားမမှုခင်ထပ်ပြီးတော့ပြန်ဖြစ်လာတယ်ဆိုတော့တမစိတ်မကောင်းစရာဖြစ်ပါတယ်သူရဲ့ဖခင်ရဲ့ဂုံကိုလည်းတော့ထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်နောက်ဒုတိယတစ်ချက်ကတော့ဒေါ်အောင်ဆန်းစုကြည်ပေါ့နော်ဒေါ်အောင်ဆန်းစုကြည်လည်းပူကျော်အောင်ဆန်းရဲ့တမီးဖြစ်တယ်နောက်တစ်ခါလက်ရှိမှာလည်းတိုင်းပြည်အကြီးဆုံးတာဝန်ကြီးတစ်ခုကိုထမ်းဆောင်နေရတဲ့ပုဂ္ဂိုလ်ကိုဒီလိုအချိန်မျိုးမှာဒီလိုမှုခင်းပြန်ပြီးတော့ပေါ်ရဟာနိုင်ငံရေးရကြည့်ရင်တော့ဟိုတိုင်းပြည်အတွက်လည်းမကောင်းဘူးဒေါ်အောင်ဆန်းစုကြည်အတွက်လည်းဟိုမကောင်းသေးတဲ့အရာဖြစ်ပါတယ်အဲသို့တော်လည်းဥပဒေအရာကတော့မြန်မာနိုင်ငံမှာရှိပြီးသားတည်သေးဥပဒေကြီးအရာပဲဖြစ်သွားလိမ့်မယ်ထင်ပါတယ်အဲ့တော့နိုင်ငံရေးရပြန်လာတာဟာတိုင်းပြည်အတွက်ကမကောင်းတဲ့အရာတစ်ခုကိုဖန်တီးမှုတစ်ခုတဲ့ဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျ။အရင်2012ခုနှစ်နေအမွေဆိုင်မှုတုန်းကတော့ဒေါ်ဆန်းစုကြည်ဘက်ကနေရှေ့နေကြီးဦးကြည်ဝင်းဦးညံဝင်းနဲ့အတူဦးလာမျိုးမြင့်အပြင်ဒေါခင်ထေးကျွဲတို့ကလိုက်ပါဆောင်ရွက်ခဲ့ပါတယ်ရှင်။